ကချင်ပြည်နယ်ဗမော်မြို့မှာလေစိတ်အပါဝင်အချက်အချာကျတဲ့နေရာတချို့ကို KIA နဲ့ပူးပေါင်းတပ်တွေကထိန်းချုပ်ထားလိုက်နိုင်ပြီးတော့ဒီကနေ့အထိနှစ်ဖက်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါဗျ။တချိန်တည်းမှာပဲကချင်ပြည်နယ်နဲ့ကလျက်စကိုင်းတိုင်းဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေတယ်လို့ KIA ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်။ဗမော်မြို့ကနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါဗျ။
ရော်ရီမြင့်အရှိဘတ်ချန်စီရီယာချက်ချာကြတဲ့ကချင်ပြည်နယ်ရဲ့ဒုတိယမြို့တော်ဗမော်မြို့ကို KIA နဲ့ပူးပေါင်းတပ်တွေကထိုးစစ်ဆင်နေတာဒီနေ့ဆိုရင်ရက်ပေါင်း55ရက်ရှိလာပြီဖြစ်ပါတယ်။ဒီနေ့တိုက်ပွဲချင်းနေတဲ့ပတ်သက်လို့ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ
်။ဗမော်ဘက်ကတော့ဒီသူတွေကတော့မတက်ဘူးခင်ဗျာ။ဒါပေမဲ့ဟိုတိုက်ပွဲကတော့ဆက်ဖြစ်ပါတယ်
။စစ်ကောင်စီဘက်ကလည်းနေ့စဉ်လိုလိုလေကြောင်းကဘုံကျဲတိုက်ခိုက်နေပြီးလက်နက်ကြီးနဲ့ drone တွေတုံးပြီးလဲတုံ့ပြန်တိုက်ခိုက်နေပါတယ်။ဒီပိုင်းတွင်အမှတ်9336တန်ချက်ကတက်နဲ့လေစိတ်ကို KIA နဲ့ပူးပေါင်းတပ်တွေကထိန်းချုပ်နိုင်ခဲ့ပြီးတော့တနင်္လာနေ့ကစစ်ဖက်ရေးရာလုံခြုံရေးတပ်ဖွဲ့စရဖစခန်းကိုသိမ်းယူခဲ့ကြောင်းခုလိုဆက်ပြောပါရစေ
။ဒီပုံပုံမျိုးတင်းလာကတော့ဟိုတန်ချက်ကက9336ပေါ့အဲ့ဒါတင်းလိုက်တာရှိပါတယ်။နောက်လေရင်ကိုကြီးကိုလည်းအလုံးအတီးမဟုတ်တော့လည်းကျွန်တော်တို့လက်ထဲမှာတော့ရောက်နေတဲ့အနေထားဖြစ်ပါတယ်။ဟိုအမြောက်တပ်3666ကတော့ confirm မဖြစ်သေးပါဘူး။မနေ့ညနေပိုင်းကတော့အရင်ကဟိုးစာပေါ့ဆက်ရဖတ်တချံတွေပေါ့အဲ့ဒီရဲ့တချံတွေကိုလည်းတင်းလို့ရပြီလို့တော့ပြောကြတယ်။အဲ့လောက်ပါပဲ
။ဗမော်မြို့မှာတိုက်ပွဲဖြစ်ပွားနေချိန်မှာပဲတနင်္လာနေ့ညနေပိုင်းဖားကန့်မြို့နယ်ဘက်မှာစစ်ကောင်စီကလေကြောင်းကတိုက်ခတ်ခဲ့ပြီးတော့တိုက်ပွဲဆက်ဖြစ်ပွားနေတဲ့အကြောင်းဗမကြီးနော်ဘူးကပြောပါတယ်။
ဟုတ်ကဲ့ဟိုဖကန်တက်ချင်းချောက်ပဲမှာဒေချောင်းကလည်းဘုံကျဲတက်ခိုက်တယ်ရှိတယ်လို့ပြောတယ်။နောက်ဟိုစကိုင်းဆက်ပဲမှာပေါ့နော်။အင်းတို့ကြီးဆက်ပဲမှာလည်းဒေချောင်းနဲ့လည်းတက်ခိုက်တယ်လို့တော့ပြောတယ်။နောက်ဝေဒင်တက်ပွဲနဲ့ရှိတယ်လို့တော့ပြောတယ်။ဒါပေမဲ့ကျွန်တော်တို့စီမှာသတင်းပြည့်စုံတော့ဘာမှမရဘူး။အဲ့ဒါကတော့ဟုတ်ကဲ့
ဖကန်ဒေသခံဒူးကတော့မင်းညက်နေကတက်ခတ်မှုအပါအဝင်ဒီလာတဲ့ဖကန်ကိုလေချောင်းကဘုံကျဲတာ၅ချိန်ရှိပြီလို့ VOA ကပြောပါတယ
်။ဒီမင်းညညနေ 4:55 မှာဒီဖကန်ကင်အေးတမဟာကိုတိုင်းချောက်ဘက်ကိုဂျက်ဖိုက်တန်ဒီဆောင်တဲ့ဟဲမှုလုပ်သွားတော့ပေါ့ဘယ်နှလုံးတော့မသိဘူးကျဲရောကျဲသွားတယ်လူထိခိုက်တော့မရှိဘူးတဲ့ဒီဖကန်တဝိုက်ကိုဘုံကျဲတို့၅ခေါက်ရှိပေါ့ဒီဇန်နဝါရီလထဲမှာ
ဒီလ13ရက်နေ့ကဖကန်မြို့နယ်စံခါရွာဘုံကျဲတိုက်ခိုက်ခံရတဲ့အချိန်အရသာတရာစင်နှီးပါတိဆုံးခဲ့တယ်လို့ဆက်ပြောပါတယ်လက်ရှိကချင်ပြည်နယ်နဲ့စကိုင်းတိုင်းတွင်ဖြစ်ပွားနေတဲ့တိုက်ပွဲသတင်းတွေကိုတော့စစ်ကောင်စီဘက်ကထုတ်ပြန်တာမတွေ့ရပါဘူးထိကိုက်တရားရသည့်ဆုံးတဲ့သတင်းတွေနဲ့ပတ်သက်လို့ VO နေနဲ့တီးကြအတီးပြုတ်ကြရဖို့ကြိုးစားနေပါတယ်။စစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေကြားမှာစကိုင်းတိုင်းအင်ဒိုဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေတယ်လို့ဖောင်းပြင်ဘက်မှာလည်းဒီအပိုင်းမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ကချင်တိုင်းသတင်းရက်ကွက်ကပြောပါရခင်ဗျာ။